အီဝရတောင်ပါဝင်နီပေါ်နိုင်ငံတွေကတောင်လမ်းတွေမှာမတော်တဆဖြစ်ပွားမှုအန္တရာယ်ကျော်ပါစေရတဲ့တောင်တက်သမားတစ်ဦးထဲတောင်တက်ဖို့အတွက်နီပေါ်အစိုးရကခွင့်မပြုတော့ပါဘူး။နေဦးနဲ့ဆောင်းရာသီတိုင်းမှာနီပေါ်နိုင်ငံတွေကိုတောင်တက်ဖို့လာရောက်သူထောင်ပေါင်းများစွာရှိနေတတ်တာဖြစ်ပြီးရာသီဥတုအချင်းနေပေါ်မူတည်ပြီးတောင်တက်လို့ရှိကြတာပါ။ဟိမဝန္တာတောင်သားပေါ်မှာတည်ရှိတဲ့နီပေါ်နိုင်ငံအတွက်တောင်တက်ဖို့ဆိုင်ရာဥပဒေကိုပြန်လည်တုံ့တက်ပြီးကြာသပတေးနေ့နှောင်းပိုင်းမှာနီပေါ်အစိုးရဝန်ကြီးများဖွဲ့စည်းအတည်ပြုပေးလိုက်တာဖြစ်ပါတယ်။2018တောင်တက်ရာသီမတိုင်ခင်ဒီတားမြစ်ချက်ကိုထုတ်ပြန်လိုက်တာဖြစ်ပြီးအရင်လုံးကတကူတော်တောင်တက်သမားတွေတယောက်ခုရှိပေမဲ့တောင်တက်သမားတွေအသေးအပြတ်မြဲပါအောင်နဲ့သူတို့ရဲ့လုံခြုံစိတ်ချမှုအတွက်အခုလိုတားမြစ်လိုက်ပြီးဖြစ်ကြောင်းနေပေါ်နိုင်ငံရင်းချင်းမှုချီးသွောင်းတဲ့ပြည်တွင်းလေကြောင်းဆိုင်ရာဝန်ကြီးဌာနအတွင်းဝန်မဟေရှဝနေဥပါနေကစနေနေ့မှာပြောကြားလိုက်ပါတယ်။နေပေါ်ကပ်ပင်းနဲ့ဝန်ကြီးများအဖွဲ့ရဲ့တားမြစ်ချက်တွေမှာချင်းနှစ်ဖက်စလုံးဖြတ်တောက်ထားသူတွေမျက်နှာမြင်တွေကိုလည်းတောင်တက်ခွင့်ပိတ်တင်ထားပါတယ်။2018ခုနှစ်ဧပြီလထဲမှာကျွမ်းကျင်တဲ့ဆွစ်ဇာလန်တောင်တက်သမားယူလီစတိုက်ကာဧဝရက်တောင်ထိပ်အနီးကနက်စီတောင်ထိပ်ကိုတကူတဲ့တယောက်ခဲ့ပြီးချိန်မှာခြေချော်ကြပြီးတိတ်ဆုံးခဲ့ရတာမှာတကူတော့တောင်ကျရတာကိုနှစ်သက်သူတွေကတော့အခုလိုတားမြင်မှုတွေစိတ်ဆိုးဒေါသထွက်တာလည်းရှိနေပါလေပြည်ကလေးနှစ်ထဲမှာဧဝရက်တောင်ထိပ်ကိုတောင်ဘက်ချမ်းကနေတဲအောင်နိုင်ခဲ့သူပေါင်းက450လောက်ရှိပြီးနေပေါ်နိုင်ငံသား259ယောက်နဲ့နိုင်ငံခြားသားက190ပါဝင်ပါတယ်